ဒေါက်တာဒင်းစိခင်ဗျာကျွန်တော်ဒီနေ့ဆရာနဲ့ဆွေးနွေးကြတာကတော့မြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ထိတိုက်ရင်ဆိုင်မှုလည်းရေးအတွက်ပြည်ပနိုင်ငံတစ်ခုကဝင်ရောက်ညှိနှိုင်းဖြည့်ဆင်းပေးနိုင်သလားဆိုတဲ့ကိစ္စကိုဆွေးနွေးကြတာဖြစ်ပါတယ်။ပထမဆုံးကတော့အခုလောလောဆယ်ဖြစ်နေတဲ့အခြေအနေကိုကြည့်မယ်ဆိုရင်ရသက်သက်သုံးပတ်ကျော်လာခဲ့ပြီဖြစ်ပါတယ်။တပ်မတော်ဘက်ကအလျှော့ပေးမဲ့အရာလုံးဝမတွေ့ရသေးပါဘူး။သူတို့ဟာအစတုန်းကတော့ဒီလောက်ထိပြည်သူလူထုရဲ့တုံ့ပြန်ဆန့်ကျင်မှုကျုံလာရလိမ့်မယ်လို့မျှော်လင့်ခြင်းမှမျှော်လင့်ခဲ့ပါလိမ့်မယ်။ဒါပေမဲ့အခုခါမှာအင်မတန်ကြီးမားတဲ့လူထုဆန့်ကျင်မှုနဲ့ကြုံတွေ့နေရတော့တနည်းနည်းကတော့သူတို့ရဲ့ရှေ့ကိုတော့စဉ်းစားမယ်ထင်ပါတယ်။ဒီအချိန်မှာသူတို့လက်ခံနိုင်တဲ့ terms နဲ့ conditions နဲ့သူတို့လက်ခံနိုင်တဲ့အုပ်စုတစ်ခုခုကနိုင်ငံတစ်ခုခုကသလောက်ဝင်ရောက်စစ်ဆက်ပြီးရင်လက်ခံရင်ကောက်မလားဆိုတော့သူစဉ်းစားမိမယ်ထင်ပါတယ်။ဒါကျွန်တော်ရဲ့မှန်းဆချက်ပေါ့လေ။ဆရာဘယ်လိုမြင်ပါလဲ
။ချင်းရတော့ဝိကျသံသာတုံးတတ်တလို့ပေါ့လေအရာသိစစ်အုပ်စုကပြည်သူလူထုရဲ့တုံ့ပြန်မှုဒီလောက်ထိဖြစ်မယ်လို့သူတို့မပြောလင်းခဲ့ကြတာကတော့အမှန်ဖြစ်တယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျကျွန်တော်တို့ကံပေါ်62ကနေစတဲ့အနာသိမှုကြီးတုံးခုမှာအနာသိနဲ့စစ်တက်ကတော့တပုံစံတစ်မျိုးတည်းပဲထူးမခြားတာပါပဲဒါပေမဲ့ဆန့်ကျင်တဲ့အာဇူပြည်သူလူထုဘက်ကဆန့်ကျင်မှုဟာဒီတတိယအကြိမ်ဟာအထူးရာဇုံနဲ့အသက်ဆန်းဆုံးဖြစ်ပါလေဒီတွေဒီနီလာဟောင်းတုံးနဲ့ဆာနာသိန်းစစ်ကောင်စီကကြိုတင်တွတ်ဆတာမရှိကြဘူးဆိုတဲ့အချက်ပါနောက်ဒုတိယပိုင်းဟိုဒီနေ့ဆွေးနွေးမယ်မေဂွန်ဖြစ်တဲ့စစ်သက်ဆွေးနွေးရတာအပြင်အနေလာနိုင်သလားဆိုတဲ့အချက်ဒီကိုသွားမယ်ဆိုရင်အခုအနာသိမ့်ပြီးတော့နိုင်ငံတကာကနေပြီးတော့တုံ့ပြန်မှုတွေလည်းအများကြီးရှိပါတယ်။ကိစ္စကတော့ကုလသမဂ္ဂ UN ပေါ့ခင်ဗျ။နောက်တခါ US America နောက်တခါ UK နဲ့ EU ပေါ့။နောက်ဆုံးတခါ ASEAN ပေါ့။နောက်တခါကြားထဲမှာကျွန်တော်တို့ထက်တွေ့လို့ရှိရင်ဂျပန်၊အိန္ဒိယ၊ဒီယုတ်၊ရုရှားတရားလို့ကျွန်တော်ကိုစည်ရင်ချပါတယ်။
ဟုတ်ကဲ့ဆရာပြောတဲ့နိုင်ငံတွေကျွန်တော်လည်းစဉ်းစားမိပါတယ်ဒါပေမဲ့အနောက်နိုင်ငံတွေကတော့ရည်ရွယ်မှုတွေတန်ခတ်မှုတွေလုပ်ပြီးတော့ဖိအားကိုတုံ့ပြန်မယ်ဆိုတဲ့သဘောတွေ့ရပါတယ်သို့တော်လည်းပဲဒီညမှာသူတို့ထက်ပျော်ပြောင်းနိုင်တာကအိန္ဒိယနိုင်ငံတွေအထူးသဖြင့်ဆရာပြောတဲ့တရုတ်တို့အိန္ဒိယဂျပန်အာဆီယံနဲ့ထက်ပါတော့ဆရာအဲ့ဒီဘက်ကလိုင်းများပူပြီးအဆင်ပြေနိုင်မလားဆိုတာလည်းစဉ်းစားပါအောင်ဆရာ
ဟုတ်ကဲ့ပထမဆုံးချက်ကတော့အာဆီယံကိုကိုစားပြုရပဲပြောပြောအာဆီယံအုပ်စုတွေကအင်အားကြီးနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားပေါ့နော်အခုဆိုအင်ဒိုနီးရှားနိုင်ငံပိုင်းတို့မှာနေပြီးတော့ဟိုရောက်ကောင်းရောက်လိမ့်မယ်လို့ဆိုတော့တရင်ရှိပါတယ်သို့တော်လည်းပဲသူဟာရောက်မလာသေးဘူးပြည်သူလူတွေစန့်ကျင်မှုအရင်ရင်ကြုံရတဲ့အနေအထားပါအင်ဒိုနီးရှားဒါကြောင့်အင်ဒိုနီးရှားမနေ့ကတန်ယုံကသူဟာအဲ့လိုမဟုတ်ပါဘူးဆိုပြီးတော့ပြောတော့ကျွန်တော်ပေါ့ချက်ကတော့အင်ဒိုနီးရှားဟာဒီနေ့ကမ္ဘာပြည်မှာအဖြစ်ပြက်ကိုသူနားမလည်ဘူးလို့ယူဆတယ်သူကလည်း short တွက်ထားတယ်လို့ယူဆတယ်ဒါကြောင့်သူဟာအခုလာတာက social media မှာရေးတယ်လို့ဘိုးလိုမှုကြီးမရောက်နိုင်တာမဟုတ်ဘဲနဲ့ဒေါ်စုနဲ့တွေ့ဖို့လာတာဆိုရင်တော့သူဟာအာဆီယံထဲမှာ hero ဖြစ်နိုင်တာပေါ့
နော်အင်ဒိုနီးရှားကတော့သူတို့အနေနဲ့ဘိုးလိုမှုကြီးမအောင်နိုင်ကိုဂတိအတိုင်းတစ်နှစ်ကြာမှာတရားမျှတတဲ့ရေကောက်ွက်ကျင်းပပေးခိုင်းအောင်အာဆီယံနိုင်ငံတွေဝိုင်းပြီးတော့တိုက်တွန်းကြပါစို့ဆိုရဲကြွကြော်စနဲ့လာရဲလို့ကျွန်တော် writers တွေမှာဖတ်ရပါတယ်ဆရာဆိုတော့ဒါဟာအင်ဒိုနီးရှားတနင်္ဂနွေတမကအာဆီယံတစ်ခုလုံးရဲ့သဘောထားလည်းဖြစ်နိုင်တယ်ပေါ့ဆရာ
အဲကျွန်တော်လည်းအဲ့လိုတွေ့တယ်တွေ့ပြီလို့မင်းကတန်ယောအင်ဒိုနီးရှားပြန်ပေါ်ပြီးဆရာဖတ်ရတယ်အာအင်ဒိုနီးရှားကမှရန်ကုန်ပတ်မကြီးကအဲ့လိုမဟုတ်ပါဘူးဆိုပြီးတော့သူကဟိုဒီနေ့အဖြစ်သူ့ရဲ့လိဒါမျိုးရှုံချတယ်ဖြစ်ကြတယ်ဆိုတော့ဒီလိုလိုအယူကပေါ်အစ်စ်ကိုလက်မခံဘူးဆိုတာခုမှဒီတော့တောက်သွားပုံရပြီးတော့အဲ့တော့နိုင်ငံရေးဝန်ကြီးလည်းပဲလာလို့ရှိရင်ဒီတော့ပေါ်အစ်စ်ကိစ္စကိုဆောင်ပြေးကြမှာပေးမလားလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ
်ကဲ့ဟုတ်ကဲ့ဆရာအဲ့တော့အစီအမရခဏဖယ်ထားလိုက်ကြတာပေါ့ဆရာတခြားအလားလားရှိတဲ့နိုင်ငံတွေအကြောင်းပြောပါအောင်ဆရာတရုတ်
ဟုတ်ကဲ့အလားလားရှိတဲ့အထက်မှာဂျပန်အိန္ဒိယတရုတ်အဲ့တော့အိန္ဒိယကကျွန်တော်အမြင်ကတော့အိန္ဒိယနဲ့နိုင်ငံ policy တနည်းဖြင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ policy အရဆိုရင်တနည်းဖြင့်ဆိုတာတူဆိုတာလုပ်တဲ့အဲနိုင်ငံတိုင်း policy ချက်ဖို့လည်းတမမျိုးလင်းတော့မှာဟုတ်နောက်တစ်ခါဂျပန်ကသိမကြသေးခင်နှစ်ပိုင်းလေးကျော်မှာမြန်မာနိုင်ငံအရေးမှာတော်တော်လေးသူကစိတ်ဝင်စားပြလာတာတွေ့တော့သူ့ရဲ့အဝန်တက်ပတ်သက်မှုနဲ့စိတ်ဝင်စားမှုကြောင့်များလုံများလုံနိုင်ပြီလေကမလားဆိုပြီးကျတော့အမှန်နည်းနည်းတော့ပြပါတယ်
ဆရာဒါပေမဲ့ဂျပန်ကတလောလုံးကမစ္စတာဆာဇာကာဝါလာတော့ ဒေါအောင်ဆန်းစုကြည်အနေနဲ့စိတ်ပြီးတော့ပြင်မကြည်လင်ဘူးဆိုတဲ့သဘောမျိုးသတင်းတွေမှာဖော်ပြရတာတွေ့ရပါတယ်။သူရဲ့ဝင်ရောက်ဆွေးနွေးမှုအထူးသဖြင့်ရခိုင်ကစားနဲ့ပတ်သက်ပြီးတော့အိမ်မှာရွေးကောက်ပွဲလုပ်ပေးပါဘာညာပြောတဲ့အခါမှာဒေါအောင်ဆန်းစုကြည်ကစိတ်ပြီးမနှိမ့်မြိုတဲ့လက္ခဏာပြတယ်လို့ရေးကြပါတယ်။အဲ
နည်းနည်းဖြစ်သေးရကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့ပေါင်းစပ်မှာဟုတ်ကဲ့ဒီပြည်ရဲ့နိုင်ငံရေးပြောရင်တော့ဟိုတော်တော်လေးတည့်တည့်မြဲနဲ့ရှုပ်ရှုပ်ဆိုတာပြောမှာ
တင်းကျုပ်ပဲပြောပါဘ
ာဒီတာကိုအစဝင်သားမှုပြတာကောင်းပါလေကြီးရတာကောင်းတယ်ကျွန်တော်လည်းပဲအဲကျွန်တော်အမြင်ကတော့အဲဂျပန်လည်းပဲဟိုတိတ်ကြီးမြန်မာနိုင်ငံရဲ့အရေးကိုမက်နဲ့ဆက်ဆိုင်တိတ်နားမလည်တဲ့အနေထားရှိတယ်တော်တော်လည်းဂျပန်နိုင်ငံကသူ့စီးပွားရေးနဲ့သူ့ရဲ့ဒီနောက်ကြောင်းကြည့်ရတော့ဒီမှာအလားအလာတစုံတရာအနေနဲ့တော့ရှိရလို့ထားကြတာတကယ်ချင်းပြပါလိုက်ခင်ဗျ
ဟုတ်ကဲ့ဆရာတရုတ်ကိုပေါ့ဆရာအဲ့တော့အရေးကြီးဆုံးတရုတ်ဆရာတို့ဒီမှာတရုတ်ရဲ့အလားအလာ
အော်ဒီနေ့စင်တာတောင်းစင်ပါဘာကြောင့်ကြောင်းဝင်ရမလဲဒီလိုကကြောင်းဝင်မလဲဆိုတော့ကျွန်တော်မြင်တော့ဒီကြောင်းဝင်ပြီးအောင်မြင်သွားရင်တို့ကနိုဘယ်ဆုရရင်ဘုကမဟုတ်တာဖြစ်တယ်နောက်တစ်ခါဗမာနိုင်ငံကိုချစ်လို့ခင်လို့မေတ္တာရှိလို့မဟုတ်တာလည်းဖြစ်ကြတယ်အဲ့တော့ကျွန်တော်ပြင်လာတော့အကျိုးစီးပွားကိစ္စဖြစ်ပါတယ
်။ဟုတ်ကဲ့
။မြန်မာနိုင်ငံမှာတရုတ်ရဲ့အကျိုးစီးပွားလားအထောက်မှကြီးမားပါလေ။တရုတ်နိုင်ငံကဗမာနိုင်ငံကိုလက်ရေးစစ်စီမံချက်ကြီးတွေကနိုင်ငံတစ်ခုဖြစ်သူဆက်ဆံလာခဲ့တာ။သူကအတန်တင့်အတောကိုအောင်မြင်နေတဲ့အနေအထားတစ်ခု။ဟုတ်တော့အခုအနာတင်းရဲ့ကိစ္စမှာတရုတ်ဟာအဆိုးဆုံးပေါ့လေ။မနေ့ကအတ္တလန်တစ်မှာရေးသလိုအဆိုးဆုံးအရှုံးမှာတရုတ်ဖြစ်နေပါလေ။ဟုတ
်ကဲ့။
အဲ့ဟိုမီဒီယာအမြင်ပေါ့နော်နောက်တစ်ခါတရုတ်နိုင်ငံရဲ့နိုင်ငံရေးဝန်ကြီးရောပြည်သူ့မှကြီးရောကြီးနေပြောတာကဒီနေ့ပမာပြည်မှာဖြစ်နေတာလေဟာတရုတ်နိုင်ငံကမမြင်ကျင်တဲ့ငွေငွေတွေအကျပြစ်ဖြစ်တယ်လို့ပြောတာဒါသူအမှန်တမ်းပြောတာနောက်တစ်ခါသူထူးခြားချက်တစ်ခုကတရုတ်နိုင်ငံဟာကြမ်းမလို့နဲ့ရောတော့အောင်ဆန်းစုကြည်နေရောဆက်ဆံရေးကောင်းပါလေဆိုရချင်တာပြောတယ်အဲ့လိုပြောခြင်းဟာတော်ရည်ကြီးတယ်ကျွန်တော်မြင်တာတရုတ်ဟာဗမာနိုင်ငံနဲ့ပတ်သက်ရင်အနာဂတ်ဖြစ်ဖြစ်လက်ရှိဖြစ်ဖြစ်ဗမာဆန်းစုကြည်တို့မဟုတ်ကန်နရီပါတီရဲ့အခက်အခဲကိုသူတင်မြင်မိတာဖြစ်လို့ဒါလေဒီဗမာဆန်းစုကြည်နဲ့အနေရီကိုခက်ပြောခြင်းဖြစ်ပါတယ်အဓိကတော့အနေရီပေါ့နော်ခက်ပြောခြင်းဖြစ်တယ်ဒါလို့သာအခုစစ်ကောင်စီလက်ချက်နဲ့လို့ရင်တရုတ်ရဲ့အကျိုးစီးပွားတွေဟာပိုပြီးမတိုးပွားပါနဲ့ဆုတ်ယုတ်စရာရှိတယ်ကိုယ်စကိုင်းဒီလိုနဲ့တင်မှမထားတော့တုတ်ဆန့်တင်ရေးစိတ်သက်တည်ပေါ်ပြမှုတွေလုံးဆောင်ရတဲ့တတော်ကြီးမှလာပဲအဲ့တော့ကအဲ့ဒီသူ့ရဲ့အကျိုးစီးပွားအကောရေးအတွက်တရုတ်ဟာဗမာနိုင်ငံကိုကြောင်းဝန်ဖို့ကျူစာကောင်ကျူစာမလားကျူစာရင်လည်းပဲသူကအဖြစ်နိုင်ဆုံးအဲနိုင်ငံတစ်ခုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်စဉ်းစားတာတရုတ်ကြောင်းဝင်ပြီးတော့ဘယ်ဘာလုတ်ခိုင်းမလဲတရုတ်လုတ်ခိုင်းရင်တော့စစ်ကောင်စီဘက်ကလက်ခံမလားဒီလိုတော့အထောက်အထားတွေအရတချို့ပြောရရဲတရုတ်ဟာဘုဂျုံမူကြီးမြောင်းလိုက်နဲ့တဲ့တောင်ဆန်းစုမြင့်သာပူပြီးနိစပ်မှုရှိတယ်တောင်ဆန်းစုရဟိုးရွေးကောက်ပွဲနိုင်ခဲ့ပြီးဘာမှတော့မလုပ်ရသေးဘူးကိုစောနီခင်းပြီးတော့နိုင်ငံအကြီးအကဲတယောက်လိုသမ္မတကကြိုးဆူခဲ့တယ်နောက်ဘုဂျုံမူကြီးမြောင်းနိုင်ရတဲ့ကျွန်တော်တို့မြန်မာကနေပြောနေသလိုပဲရုရှား TV နဲ့အင်တာဗျူးလုပ်တဲ့နေရာမှာတိုင်းနာပုံငါမှုကိုမနိုင်တာဟာနောက်ကအင်အားကြီးနိုင်ငံရှိနေလို့ဆိုပြီးတရုတ်ကိုပြောသွားတာရှိတယ်။ဆိုတော့ဒီဟာတွေကိုစဉ်းစားကြည့်ရင်တရုတ်ရဲ့စကားကိုရောဘယ်လိုပြောလာမလဲတော့မသိဘူးပေါ့လေ။စစ်တပ်ဘက်ကနားထောင်နိုင်တဲ့အခြေအနေရှိပါမလားဆရာ
။စစ်တပ်ကလည်းဗျာကျွန်တော်ဖတ်ကုန်နှစ်ကလေးကတရုတ်ရဲ့အကူအညီမပါဘဲနဲ့အာလာသိန်းရဲ့အစိုးရရဲ့စစ်စိုးရရဲ့လိုမရှိဘူး၈၈တောင်းလည်းသူလည်းပဲအသက်ဆက်ခဲ့ရတာ။အခုလည်းပဲတမ်မတော်မှာစလနဲ့ကိစ္စတွေပေါ့နော်ဦးသိန်းစိန်လက်ထက်တော့ချင်းဝင်ကိစ္စအတူကြီးကြီးနဲ့ချင်းဝင်ကိစ္စတရုတ်ကရတယ်အခုလည်းပဲတမလို့အတွက်စလနဲ့ပစ္စည်းကိုတရုတ်ကအများဆုံးဝယ်ရတယ်ဒါအချက်တစ်ခုနောက်တစ်ခါတရုတ်ခင်းကျင်းထားတဲ့ဇက်ကဗမာပြည်မှာအကြီးကြီးရှိတယ်ဥပမာလက်နက်ကင်နေတဲ့ဖွဲ့စည်းတချို့ပေါ့နော်အဲဒါတရုတ်ရဲ့အော်ဒါမတင်ဘူးလို့လူတိုင်းကသိတယ်လို့ဒီစစ်တပ်ကလည်းသိနေတယ်အဲတော့တရုတ်မှာတနည်းအားဖြင့် leverage ခေါ်တဲ့သူကအဟိုဖဲချက်ကကောင်းကောင်းခိုင်ကြတယ်အဲ့တော့နားမထောင်ရင်လည်းဘုဂျုံမှုကြီးမရောက်နိုင်ရနားထောင်မယ်အနေထားတရကူတွန်းပို့ရင်ခါရတဲ့တွေ့တင်းရဲ့ပါဝင်ပတ်သက်မှုစစ်တက်ကခါခါပြည်မြင်လို့တော့မရဘူးဒီနေ့ခရ
ဟုတ်ကဲ့ဆိုတော့တကူနဲ့မှန်းကြည့်တာပါဘယ်လိုများပြောလာနိုင်မလဲသူကဒီကောက်ပွဲရလကိုအစီမပြလိုက်လို့များပြောမလားသူဒီမဟုတ်ဘယ်လိုပုံစံမျိုးနဲ့များတရုတ်ကသူတို့အတွက်ထပ်ပေါက်ပြီးမလဲဆိုတာလဲစဉ်းစားကြရပါဆရာ
ကျွန်တော်မြင်တာကတရုတ်ကတော့ဘိုးဘိုးမူကြီးမဲအောင်လားဖြစ်ဖြစ်အမေရိကန်ပြည်ပါလောက်ပါလို့တော့သူပြောငယ်လို့မချင်ဘူးခုနပထမအချက်ဆွေးနွေးလို့ပါအင်ဒိုနီးရှားပြည်ပြည်အာဆီယံပြည်ပြည်ကယူကောဘွယ်အသစ်လုံးမယ်ဆိုတဲ့ဂရီတီပါဆိုတဲ့အချက်ဟာပေးချခြင်းခံရတော့မှဖြစ်တဲ့အတွက်တရုတ်ကလည်းဒီတောင်းလို့ပြောလိမ့်မယ်လို့ကျွန်တော်ကမထင်ဘူးတနည်းအားဖြင့်သူ့ရဲ့ပထမဦးဆုံးထုတ်ပြန်ကြေညာချက်လို့ပေါ့နော်အချင်းချင်းညီနိုင်ဆွေးနွေးပြီးတော့ခွင့်လက်ပုံနဲ့အညီလုပ်ပါဆိုတဲ့ချက်ဟာအတော်လေးဟိုပြစ်မှန်တဲ့နည်းလမ်းတစ်ခါမြတ်အဲ့တော့သူကဆက်လက်ဆွေးနွေးရို့ကိုသူကတောင်းမဲ့ခြင်းရတယ်နောက်တစ်ခါအခြေခံဥပဒေနဲ့မဖြစ်ဖို့ဟိုသူကပြောတယ်ဆိုတော့ဒီချက်ဟာနှစ်ဖက်ကြားကြနိုင်တဲ့အနေအထားတရားကိုရပ်ဖို့ဆုံးဖြတ်ရဖြစ်တဲ့တွေ့ဒီကအဲ့လမ်းကြောင်းဟုတ်တယ်တွန်းလိမ့်မယ်လို့ကျွန်တော်ကထင်တယ်ခင်ဗျဟုတ်